အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်အနီးကျော်သပင်းတွေတိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်73ဦးအပါအဝင်လူပေါင်း100ကျော်သေဆုံးခဲ့ရပြီးတဲ့နောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ထိတ်တန့်လုံခြုံရေးအကြံပေးအဖွဲ့ကသမ္မတဂျိုးဘိုင်ဒန်ကိုတတိပေးလိုက်ပါတယ်
The national security team the president met with this morning advised the president and vice president that another terror attack in Kabul is likely.
အကြံပေးအဖွဲ့နဲ့ဒီကနေ့မနေ့တွေ့ဆုံရမှာကာဘူးမြို့မှာနောက်ထပ်အကြမ်းဖက်တိုက်ခိုက်နိုင်တယ်လို့သမ္မတနဲ့ဒုသမ္မတတို့ကတင်ပြထားပြီးလုံခြုံရေးအတွက်တင်းတင်းကျပ်ကျပ်ဆောင်ရွက်ထားတယ်လို့လည်းပြောပါတယ်လို့သမ္မတအင်ဗျူပြောခွင့်ရဂျန်ဆာကီကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါကာကွယ်ဝင်ကြီးဌာနကတောက်ကြံနေမှာပဲအစိုးရခန်းစားတင်ပြခဲ့တဲ့အထက်မှာလည်းအကြမ်းဖက်တိုက်ခိုက်မဲ့အန်ဒီယားရှိနေတယ်လို့အမေရိကန်တပ်တွေပြန်ပြီးရုတ်သိမ်းနေတဲ့ကာလဖြစ်တဲ့အတွက်အန်ဒီယားအကြီးဆုံးအချိန်ဖြစ်တဲ့လို့လည်းသတိပေးခဲ့ကြောင်းပြောပါတယ်အမေရိကန်ကဒီလကုံနောက်ဆုံးထားပြီးတပ်တွေကိုပြန်ပြီးရုတ်သိမ်းနေချိန်မှာပဲ IS စစ်သွေးကြွရရဲ့ချင်းချောက်မှုကိုပါရင်ဆိုင်နေရတာဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့ချက်တပင်းတွေကတိုက်ခိုက်မှုကျူးလွန်သူတွေကိုလိုက်လံချေမှုမှာဖြစ်ကြောင်းကတိပြုပြောဆိုထားပါတယ်အကြမ်းဖက်တိုက်ခိုက်မှုအန်ဒီယားနဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာအဟန့်အတားတွေကြုံနေရချိန်မှာပဲဩဂုတ်လ31ရက်နေ့နောက်ဆုံးထားတက်တွေရုတ်သိမ်းမဲ့အစီအစဉ်ကတော့အပြောင်းလဲရှိမှာမဟုတ်ဘူးလို့လည်းသမ္မတကပြောဆိုထားတာပါ